ပါကစ္စတန်နိုင်ငံမှာတရားရုံးတရုံကကွယ်လွန်သွားပြီးဖြစ်တဲ့အယ်ခိုင်ဒါအဖွဲ့ခေါင်းဆောင်ဦးစမာဘင်လာဒင်ရဲ့ကြံရစ်သူဇနီး၃ယောက်နဲ့သမီး၂ယောက်တို့ကိုနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်မှုအတွက်ထောင်ဒဏ်၄၅ရက်အပြစ်ပေးလိုက်တဲ့အပြင်သူတို့ကိုနိုင်ငံကနေနှင်ထုတ်ဖို့ကိုပါအမိန့်ချမှတ်လိုက်ပါတယ်။အမျိုးသမီး၅ယောက်အနေနဲ့တဦးချင်းစီအတွက်ဒဏ်ငွေအမေရိကန်ဒေါ်လာ130စီပေးဆောင်ရမှာဖြစ်တဲ့အကြောင်းလဲသူတို့ဘက်ကဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်အေမီယာခါလီကပြောပါတယ်။ဒဏ်ငွေပေးဆောင်ထားပြီးဆိုရင်သူတို့ကိုနိုင်ငံရေးကိုပြန်ပို့ဖို့စီစဉ်ပေးဖို့အတွက်ပြည်ထရေးဝန်ကြီးဌာနအတွင်းဝင်ကညွှန်ကြားထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။အမျိုးသမီးအားလုံးဟာကျန်းမာရေးအခြေအနေကောင်းမွန်ကြောင်းရှင်းနေကပြောပါတယ်။ဘင်လာဒင်ရဲ့ဇနီးနှစ်ဦးဟာဆော်ဒီအာရေဗျနိုင်ငံသူတွေဖြစ်ကြပြီးတော့နောက်တစ်ယောက်ကတော့ယီမန်နိုင်ငံသူဖြစ်ပါတယ်။သူတို့သုံးဦးနဲ့ဘင်လာဒင်ရဲ့ကလေးတွေကိုပြီးခဲ့တဲ့နှစ်မေလ၂ရက်နေ့ကလေးကပါကစ္စတန်နိုင်ငံအဘူဒါဘတ်မြို့မှာရှိတဲ့ဘင်လာဒင်ပုန်ခိုးနေတဲ့အိမ်ကိုအမေရိကန်ရေတပ်အထူးတပ်ဖွဲ့ကလျက်တပြက်ဝင်ရောက်စီးနင်းတိုက်ခိုက်ပြီးတော့ဘင်လာဒင်ကိုတုတ်တင်လိုက်တဲ့အချိန်ကလေးကပါကစ္စတန်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားတာပါအဲ့ဒီလိုဖမ်းဆီးထားတာခံရတဲ့အတွက်ပြစ်ဒဏ်တွေကနေရှော့ရဲ့နှစ်ပတ်ခံစားခွင့်ပြုမှာဖြစ်ပါတယ်တလင်းလာနေအမှုစစ်ဆေးတဲ့နေရာကိုလုံခြုံရေးအဆောင်တွေထူးထူးထပ်ထပ်ချထားတယ်လို့လည်းသိရပါတယ်ခင်ဗျာ